မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုရဲမြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုခွင့်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမျိုးသားတဲ့လုပ်ရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း100ခုနဲ့မျက်နှာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်5ခုတို့ကိုဖိရှားလိုက်တယ်လို့ပြောပါတယ်။ဒါစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုရဲအကောင့်တွေကိုလွန်ခဲ့တဲ့တစ်နှစ်အတွင်း၄ချိန်မြောက်ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရိုဟင်ဂျာနေနဲ့ပတ်သက်လို့အစိုးရကသတင်းမှားတွေဖြန့်ချီနေတဲ့အပေါ် Facebook လူမှုကွန်ရက်အနေနဲ့အချိန်မီဟန်တားခဲ့ခြင်းမရှိတဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတစ်နှစ်လောက်အကြာမှာအခုလိုစစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုအကောင့်တွေကိုပိတ်ပင်တားမြစ်လာနေတာဖြစ်ပါတယ်။အခုပိတ်လိုက်တဲ့အကောင့်ပိုင်ရှင်တွေဟာမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာသူတို့ကွန်မြူနီကာစုံစမ်းတွေ့ရှိခဲ့ကြောင်းဒီအကောင့်တွေကလည်းမျိုးသားတဲ့လှုပ်ဆောင်မှုတွေရှိနေတယ်ဆိုတာသူတို့အနေနဲ့စုံစမ်းသိရှိခဲ့ရကြောင်းFacebook ရဲ့ Cyber လူမျိုးရေး Policy ဆိုင်ရာအကြီးအကဲ Nathaniel Gregka ကသူ့ရဲ့ Internet Blog စာမျက်နှာမှာရေးထားပါတယ်။ Facebook ကတက်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းအပါအဝင်တခြားလူမျိုးရေးနဲ့ပတ်သက်ရေးအစိုးရအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေရဲ့အကောင့်တွေကိုလည်းပိတ်ပင်ခဲ့ပြီးဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကအနေနဲ့ရှိတဲ့လက်နက်ကိုင်အဖွဲ့အစည်း၄ဘော်ရဲ့အကောင့်တွေကိုပိတ်ပင်မဲ့အကြောင်း Facebook ကယခုနှစ်စောပိုင်းမှာကြေညာထားပြီးဖြစ်ပါတယ်ခင်ဗျာ။